မနေ့ကဗိတ်နဲ့ကော့တောင်းမျိုးကလူလူနဲ့တွေ့ဆုံစဉ်မှာဒေါက်ဆန်းစုကြည်ကအခုနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လုပ်နေတဲ့ကာလလို့ပြောနေကြတဲ့အချိန်မှာအလို့အဆုံကစစ်တပ်တွေပြုပြင်ပြောင်းလဲဖို့ဖြစ်တဲ့အကြောင်းပြောကြပါတယ်။အထူးသဖြင့်နိုင်ငံရဲ့အနာဂတ်ကောင်းမွန်ဖို့အတွက်ကလေးတငယ်တွေကိုဖြောင့်မတ်မှုနဲ့မှန်ကန်မှုရှိအောင်လေ့ကျင့်ပြုစုရမယ်လို့ဆိုပါတယ်
။ဖြောင့်မတ်ခြင်းဆိုတာဟာလူတိုင်းလူတိုင်းရဲ့အင်္ဂါမအရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာတော့တယောက်ပေါ်တယောက်ဖြောင့်မတ်ခြင်းမရှိလို့ရှိရင်တယောက်ပေါ်တယောက်ယုံကြည်နိုင်မှာမဟုတ်ဘူး။ကိုယ်ကဖြောင့်မတ်တယ်ဆိုရင်ခြင်းနဲ့လူပဲကိုယ်ကယုံမယ်။အဲ့တော့တယောက်နဲ့တယောက်မယုံဘူးဆိုလို့ရှိရင်ဒီမှာတော့ဘယ်လိုလုပ်ရင်ညံ့ညော့နဲ့တိုင်းပြည်အတွက်လုပ်နိုင်မလဲ။အဲ့တော့ကလေးတွေကိုလည်းဖြောင့်မတ်စေခြင်းနဲ့ဒီမှာတော့နိုင်ငံကကလေးတွေကငငယ်လေးကဖြောင့်မတ်တယ်ဆိုတာဘယ်လောက်အရေးကြီးလဲဆိုတော့နားလည်စေခြင်းနဲ့ဖြောင့်မတ်တယ်ဆိုတဲ့အသေးပေကအမှားအကန်ကိုအမှန်ကန်မှန်သိတာ။နောက်ပြောရလဲအမှန်ကန်ကိုရင်ဆိုင်ရတာ။တခါတည်းမှန်ကန်တဲ့အတိုင်းလုပ်ဖို့ဆိုတော့မလွယ်ပါဘူး။အဲလူတိုင်းလူတိုင်းဟာကိုလုပ်တဲ့အလုပ်အတွက်ကိုခံရရ
မြန်မာနိုင်ငံဟာတိုင်းရင်းသားလူမျိုးပေါင်းစုံဘာသာပေါင်းစုံနဲ့တိစောက်ထားတဲ့ပြည်ထောင်စုတစ်ခုဖြစ်တဲ့အကြောင်းတကယ်တမ်းကွာခြားနေတာကအမြင်မတူတာသာဖြစ်တဲ့အတွက်ဒီအမြင်မတူမှုတွေကိုဆွေးနွေးညှိနှိုင်းဖြေရှာဖို့လိုအပ်တဲ့အကြောင်းဒါကြောင့်ကလေးတွေကိုဆွေးနွေးညှိနှိုင်းတတ်တဲ့ဤကိုပြုစုပြောထောင်ရမယ်လို့လည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဗိမျိုးကလူလူတွေးဆောင်ပွဲမှာတော့ဒေါက်ဆန်းစုကြည်က
ပေါ်ပတ်သက်ခြင်းဖြစ်စေမပတ်သက်ခြင်းဖြစ်စေနိုင်ငံရေးဆိုတာလူတိုင်းရဲ့ဘဝပေါ်မှာဆက်ရမှုဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံရဲ့အစိုးရဟာဘယ်လိုအစိုးရမျိုးဖြစ်တယ်ဆိုတာဟာဒီနိုင်ငံရဲ့နိုင်ငံရေးပုံစံနိုင်ငံရေးစနစ်နဲ့အများကြီးသက်ဆိုင်ပါတယ်။ပြည်သူပြည်သားတွေအင်အားကြီးလို့ရှိရင်အစိုးရအတွက်အန္တရာယ်လို့အာဏာရှင်တို့ကမြင်ကြတယ်ဒီကိစ္စဒီသားတွေရဲ့သံသရာရွေးချယ်ခြင်းမြောက်လိုက်တဲ့အစိုးရဆိုတာပြည်သူရဲ့အင်အားကိုအားပေါ်ရပြည်သူရဲ့အင်အားရှိမှပြည်သူရဲ့တော်မှဒီအစိုးရဟာလည်းကြီးကြီးရောက်ရောက်လုံနိုင်တာဖြစ်တယ်။ဒါကြောင့်ဒီမှာထူထောင်နေတဲ့စနစ်မှာဆိုလို့ချင်းအစိုးရပြည်သူကိုလေးစားရမယ်အစိုးရပြည်သူကိုကြောက်ရမယ်ဆိုတော့မဟုတ်တာလို့ကိုကြောက်ရမယ်အကြောင်းပြောရဖြစ်ရမယ်။တခြားအကြောင်းမဟုတ်ဘူး။
ကြပြင်းနဲ့ចောင်းသားတမကများဟာတက္ကသိုလ်တိုင်းမှာတရားဝင်ထူထောင်ခွင့်ရှိရမှာဖြစ်တဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ
်။ကျွန်တော်ကျောင်းသူចောင်းသားများကိုပညာရေးချင်းမပြေအောင်ထားခဲ့တာဟာလေဒီလိုပဲအစိုးရရဲ့မပမတန်လုံးရက်တွေပိတ်ပြီးတော့သိရလူညားမှာဆိုလို့ကျွန်တော်တို့ဒီတိုင်းနဲ့ဒါနဲ့ကျွန်တော်တို့ကတော့ပညာတတ်ပြီးသူဒီသားတွေကြောက်ရလုံးလုံးမရှိဘူးလို့ပဲကျွန်တော်တို့ယူကြည့်ပါတယ်။ကျောင်းသားသက်မိတ်တာများဆိုတာဟာတရားဝင်တက္ကသိုလ်ဆိုတိုင်းမှာသူတော်မွေးရှိရမယ်အခွင့်အရေးတွေပါ။ဒီလိုရှိမှလည်းကျောင်းသူကျောင်းသားများဟာငယ်ငယ်ရွယ်ရွယ်နဲ့တာဝန်သိတတ်တဲ့စိတ်ကြီးဝတဲ့နိုင်ငံရေးလုပ်ကြမှာပါ။နိုင်ငံရေးလုပ်ကြဆိုတာတာဝန်သိဖို့အများကြီးလိုပါလေ။
လူငယ်တွေအဆင့်မီတဲ့တက္ကသိုလ်ပညာရေးရရှိရတာမကတကယ်အဆင့်မီတဲ့နိုင်ငံသူနိုင်ငံသားတွေဖြစ်လာဖို့အတွက်အဆင့်မြင့်ပညာရေးဥပဒေတရက်ကိုရေးဆွဲဖို့လဲလွှတ်တော်မှပြင်ဆင်နေတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။နောက်ဆုံးအနေနဲ့နိုင်ငံရေးနဲ့ပညာရေးဆက်ဆက်မှုရှိသလိုနိုင်ငံရေးနဲ့တရားဥပဒေစိုးမိုးရေးကလည်းဆက်ဆက်မှုရှိတဲ့အကြောင်းကိုလည်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။